ရခိုင်ပြည်လူမျိုးရေးပါတီက ELP ရဲ့ဒုတိယဥက္ကဋ္ဌဆောမြရစာလင်းကိုပါတီစီမံစည်းကမ်းတွေချိုးဖောက်တာကြောင့်ပါတီကနေထုတ်ပယ်တယ်လို့ ELP ပါတီကမနေ့ကသတင်းထုတ်ပါတယ်။ဆောမြရစာလင်းဘက်ကတော့ပါတီနဲ့လမ်းစဉ်မကိုက်ညီတာကြောင့်သူကိုယ်တိုင်ပါတီအသက်ဖွဲ့လိုက်ပြီလို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါအောင်ရှင
်။စစ်ကောင်စီနဲ့အပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီALP အတွင်းမှာသဘောထားကွဲလွဲမှုတွေရှိနေတာကြောင့်စောမြတ်ရာဇာလင်းကိုတိုင်ဥက္ကဋ္ဌနေရာကိုယူပြီး ALP ပါတီကိုအသစ်တစ်ဖန်ဖွဲ့စည်းလိုက်တယ်လို့ပြီးခဲ့တဲ့မတ်လ19ရက်နေ့က ALP ပါတီကထုတ်ပြန်ထားပါတယ်အခုလိုပါတီသစ်ဖွဲ့စည်းတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌခံရဲခံအပါဝင်ပါတီရဲ့ဘိုးကော်မတီဝင်တွေကိုအသိမပေးဘဲစောမြတ်ရာဇာလင်းကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်စောမြတ်ရာဇာလင်းကိုပါတီစီမင်းစည်းကမ်းတွေချိုးဖောက်တာကြောင့်ဆိုပြီးပါတီကနေထုတ်ပယ်လိုက်တယ်လို့ ALP ပါတီပြောခွင့်ရခိုင်ကျော်ခိုင်ကပြောပါတယ
်နောက်ဆုံးတော့သူကဒီပါတီဥက္ကဋ္ဌခိုင်ရခိုင်ရပါဝင်ပါတီဘိုးကော်မတီကိုစီရခိုင်တို့ကြော်လောက်ကိုသူကဒီအသိမပေးဘဲနဲ့သူကသူပါတီဥက္ကဋ္ဌဆိုပြီးမှဒီပါတီအသိပြန်ဖွင့်လိုက်တယ်ပေါ့နော်အဲ့ဒါဆိုတော့ဒီကဒီလိုလုံးရက်တွေကတခေတ်ကိုပါတီမှာဒီဖိစစ်ပုံဆိုင်ရာဒါစီမီစကန်တွေကိုဒါရှုပ်ဖို့တာဖြစ်ပါတယ်။အဲ့နမို့ပတ်တယ်လို့သူကပါတီနဲ့ဘာမှမသက်ဆိုင်တော့ဘူးပေါ့နော်။အဲ့လိုပုံစံမျိုးဖြစ်ပါတယ်။သူ ALP နာမည်ကိုဒါတုံးဆွေးနေတဲ့ဟာတွေအဲ ALP စီတီကိုတုံးဆွေးနေတဲ့ဟာတွေအဲ့ဒါသူရဲ့လုံးရက်တွေကကျွန်တော်တို့ဒီ ALP ပါတီနဲ့ဘာမှသက်ဆိုင်မှုမရှိတော့ပါဘူးလို့
။ဒါအပြင်စောမြတ်ရာဇာလင်းအနေနဲ့စစ်တွေဘက်ကိုခီးထွက်လာတဲ့ ALP ပါတီရဲ့ဒုတိယစစ်ဦးစီးချုပ်နဲ့ရဲဘော်၅ဦးကိုစစ်ကောင်စီရဲ့အကူအညီနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကစစ်တွေလေစိတ်မှာဖမ်းဆီးခဲ့ပြီးစစ်တွေက ALP စခန်းမှာထိန်းသိမ်းထားတယ်လို့ ALP ပါတီရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာတော့ပါတီဥက္ကဋ္ဌခံရဲခံဦးဆောင်တဲ့ ALP ပါတီနဲ့စောမြတ်ရာဇာလင်းဦးဆောင်တဲ့ ALP ပါတီဆိုပြီးနှစ်ဖွဲ့ကွဲနေပါတယ်။ပါတီကနေထုတ်ပြန်ခံလိုက်ရတာနဲ့ပတ်သက်ပြီးစောမြတ်ရာဇာလင်းကအခုလိုပြောပါတယ်။
ကျမပြောချင်တာကျမကိုထောက်ပြစရာမှမလိုတော့တာကျမသူတို့ထားခဲ့ပြီလေကျမကြိုတင်သူတို့ထားခဲ့ပြီကျမကိုလန်းစဉ်အတိုင်းကိုသွားဖို့ရာအတွက်ကျမပါတီကိုကျမဖွဲ့စည်းလိုက်ပြီထိုကလေးကကျမနဲ့မှမပတ်သက်တော့တာအဲ့ဒါကြောင့်ကျမပြောစရာကကျမကိုထောက်ပြလို့မရဘူးကျမသူတို့ထားခဲ့ပြီဆိုတာပဲကျမပြောချင်တယ
် ALB ပါတီဟာပြီးခဲ့တဲ့1969 AP 9ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့ပါတီဖြစ်ပြီး2015ခုနှစ်မှာ ALB ပါတီအနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခတ်ရေးရစဲမှုသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ပါတီဖြစ်ပါတယ်ခင်ဗျာ